ဗမော်မြို့နယ်စင်ခန်းကျေးရွာဥဆိုမြလေကျေးရွာကဒေသခံတောင်သူ49ဦးရဲ့မြေဧက900ကိုဥမြင့်တဲပါဝင်54ဦးကငပြောစိုက်ပျိုးရေးကုမ္ပဏီကိုငားရမ်းခဲ့တဲ့မြေနေရာပြန်လုချင်းကြောင်းဒေသခံတွေကဒီကနေ့တည်င်းစာရှင်လုံးပဲပြုတ်လုပြီးတောင်းဆိုလိုက်တာပါတရားဝပြောကုမ္ပဏီဟာ2018ခုနှစ်အောက်တိုဘာလကစပြီးအဲ့ဒီမြေနေရာမှာငပြောစိုက်ပျိုးရေးလုပ်ငန်းကိုစတင်ဆောင်ရွက်နေတာဖြစ်ပါတယ်ဦးမြင့်တဲအဖွဲ့ကကုမ္ပဏီကိုမြေငားရမ်းလိုက်တာနဲ့ပတ်သက်ပြီးဒေတာခံတောင်းသူဦးလာတွေကအခုလိုပြောပါတယ်
။ကြာနေငမောက်တွေကိုင်းနေမဟုတ်ဘဲနဲ့ငပြောဝင်ဆိုင်တာငပြောဝင်ဆိုင်တော့ဒါမှဘလို့ဖြစ်တာလဲလို့ကုမ္ပဏီတင်လို့အဲဒါကကျွန်တော်ပြောလို့မရဘူးပြားတဲ့ဒါလူကြီးတွေလုပ်တဲ့ပုံစံလူကြီးတွေလုပ်တာတဲ့49ဦးရဲ့မြေတွေရောပြီးတော့ဒီဧကဘောတူယူထားတဲ့ဒီဧက2900အားလုံးကိုသူကသူတို့အဖွဲ့တောင်သူ54ဦးအဖွဲ့နဲ့သူတို့လက်ဝကြီးအုပ်မဲ့ယူသွားတဲ့ပုံစံမျိုးပေါ့လေယူသွားတာအခုအဲ့ဒီမျိုးတွေအနေထားဖြစ်သွားတဲ့အခါကျတော့ကျွန်တော်တို့ကဒါအဲဒီနေ့တင်းစားရှင်းလင်းပွဲမှာအဲ့ဒါပြောပြကြတာပေါ့
မြေငားရမ်းခဲ့တဲ့ဥမြင့်တင်ဟာအရင်ကစင်ခန်းကျေးရွာအုပ်စုအုပ်ချုပ်ရေးမှူးဖြစ်ပြီးတခြားမြေအငားချခဲ့တဲ့လူတွေကတော့မြလီကျေးရွာမှာနေထိုင်သူတွေမဟုတ်ဘူးလို့ဒေတာခန့်တွေကပြောပါတယ်အခုငားရမ်းချတဲ့မြေတွေဟာဒေတာခန့်တောင်သူတွေဘိုးဘွားဆင်ဆက်စိုက်ပျိုးမြေဖြစ်တဲ့အပြင်အခွန်ပေးဆောင်ခဲ့တဲ့ပြည်စာတွေလည်းရှိရလို့ဒေတာခန့်တွေကပြောပါတယ်ဒီမေတွေဟာဒေသခံတောင်သူ49ဦးရဲ့ဘောဘွားဆင်ဆက်စိုက်ပျိုးလာခဲ့တဲ့မေတွေဖြစ်တဲ့အတွက်ပြန်လိုချင်တယ်လို့ဒေသခံတော်စံကြာကပြောပါတယ
်။ကျွန်မတို့မြေကတော့အရင်တုန်းကဟိုဟာရောက်ကမတွေအမေတွေပြောခုတာကတော့တန်ခိလို့တုန်းကပေစာရှိရလို့ပြောခုရဲ့ကျွန်မ။ကျွန်မတို့ဘက်ကတော့ဟိုဟာမြေကိုပြန်ရချင်တယ်ကျွန်မ
။အခုလိုကုမ္ပဏီကိုမြေငားရလိုက်တာနဲ့ပတ်သက်ပြီးဦးမြင့်တင်ကို RFA ကဆက်တွေ့ပေမဲ့ဆက်တွေ့မရရှိခဲ့ပါဘူး။ငပြောစိုက်ပျိုးတဲ့နေရာတွေကိုဒေတာခံတွေပြန်လိုချင်နေရတဲ့ပတ်သက်ပြီးမြလေကျေးရွာအုပ်ချုပ်ရေးမှူးဦးနော်ကြာကအခုလိုပြောပါတယ
်ကျွန်တော်တို့အနေနဲ့လည်းလုပ်ပေးဖို့ညီငယ်တွေကလည်းနည်းနည်းတော့ခက်တာပေါ့ဗျာဟိုဘယ်လိုပဲဖြစ်ဖြစ်ဒီနေ့ပဲကျွန်တော်တို့စဉ်းစားနေတယ်ဟိုကွန်မြင့်တင်တို့အနေနဲ့ဒီတောင်တူရေရဲ့ဧက900ဆိုတဲ့အထဲမှာဘယ်လိုပဲဖြစ်တနည်းပြေးမှဖြစ်မလားဆိုပြီးမှတို့နဲ့တိုက်တူဟိုဟာညနေချင်းဆုံပြီးမှအဲ့လိုမျိုးကိုမြင့်တဲ့အနေအားနဲ့ပေးမှရမယ့်အတိုင်းအတာပေါ့ဗျာဒီကျွန်တော်တို့ဦးဒီဒီလန်းဆိုတော့အဲ့လိုမျိုးဖြစ်နေတဲ့အတိုင်းအတာလေးတွေတော့စဉ်းစားထားတာပေါ့နော
်ဒေတာခန့်တွေကတော့သူတို့ရဲ့လေယာဉ်မြေတွေပြန်မရဘူးဆိုရင်မြို့နယ်ခရိုင်ပြည်ထောင်စုအထိအစင်စင်တင်ပြတောင်းဆိုသွားမယ်လို့ပြောပါတယ်အရှင်ကမြလေကျေးရွာမှာဒေတာခန့်တွေကကြံပြောင်းနှန်းစပါအစရှိရာတွေစိုက်ပျိုးခဲ့ကြတယ်လို့တည်ရပါတယ်မြလေကျေးရွာဟာငားမိုင်ပတ်လေရှိပြီးအိမ်ခြေ300နဲ့လူဦးရေ1400ကျော်နေထိုင်နေတယ်လို့တည်ရပါတယ်ကျမအဲလစ်ဘတ်ကျမပါ